တခါအမေရိကန်ပြည်ထောင်စုမစ္စရီပြည်နယ်မှာဒီလက်နက်မဲ့ African American ဆဲချော်တပ်ကိုလူဖြူရဲကပစ်တက်ခဲ့မှုစုံစမ်းစစ်ဆေးရမှာအပြည့်အဝမျှတပြီးတော့အသီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဖြစ်စေရမယ်လို့ American ရှေ့နေချုပ် Eric Holder ကဒီ Ferguson မြို့ကပြည်သူတွေကိုကတိပြုလိုက်ပါတယ်ရှင်းနေကြဟိုတဲ့ဟာဗုဒ္ဓဟူးနေ့မှာမစ္စရီပြည်နယ်စိန့်လူးဝစ်ကိုသွားပြီးတော့လူမှုအတိုင်းဝိုင်းခေါင်းဆောင်တွေ FBI စုံစမ်းစစ်ဆေးရမှုတွေပြည်ထောင်စုအရသာအခွင့်အရေးဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုအတွက်တရားရေးဌာနကအပြည့်အဝကူညီဖို့ကတိပြုထားတယ်လို့ Mr. Holder ပြောတာကို St. Louis Post Dispatch သတင်းစာထဲမှာဖော်ပြထားပါတယ်။အင်္ဂါနေ့မှာပဲဒီ St. Louis မြို့မှာဓာတ်ကင်ထားတဲ့လူမဲတယောက်ကိုရဲပစ်တပ်မှုတစ်ခုထပ်ဖြစ်ခဲ့ပါတယ်။ဩဂတ်လဒီ9ရက်နေ့တုန်းက Ferguson မြို့မှာရဲရဲပစ်ခတ်မှုကြောင့်လက်နက်မဲ့ဆဲကျော်သက်တေဆုံးခဲ့လို့အကြမ်းဖက်ဆန္ဒပြနေကြတဲ့နေရာနားမှာပစ်ခတ်မှုဖြစ်ခဲ့တာပါ။အင်္ဂါနေ့တုန်းကပစ်ခတ်မှုမှာဒီမတင်ကားသူဟာအစားအသောက်ဆိုင်တစ်ခုကပစ္စည်းတွေခိုးယူခဲ့တယ်လို့ရဲကဆိုပါတယ်။သူဟာသူ့ကိုပစ်ဖို့စိန်ခေါ်ပြီးတော့ရဲအရာရှိတွေနားကိုဓားနဲ့ချင်းကပ်သွားခဲ့ပုံရပါတယ်။ဓားကိုအောက်ချဖို့ညှဉ်းဆန်နေချိန်မှာရဲကသူ့ကိုပစ်ခတ်ခဲ့တာဖြစ်ပါတယ်ရှင်။